ပြည်ခဲ့တဲ့ဥသိစင်အစိုးရလက်ထက်2014ခုနှစ်ဇန်နဝါရီလကစပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ဥရောပသမဂ္ဂအဖွဲ့တို့ပူးပေါင်းပြီးပြည်သူ့ဗဟိုပြုတဲ့ရဲလုပ်ငန်းစနစ်ကိုစတင်ခဲ့တာဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်မှာလည်းတင်နန်းကာလကို9နှစ်သက်တမ်းတိုးမြှင့်ထားပါတယ်။အဲ့ဒီတင်နန်းတွေကိုရန်ကုန်တိုင်းဒေသကြီးအပါအဝင်ကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာနှစ်ပတ်ကြာတင်ကြားပို့ချပေးနေတာဖြစ်ပါတယ်။တင်နန်းအပတ်စဉ်တစ်ခုတိုင်းမှာရဲတင်နန်းသား16ဦးရှိပြီးစာတွေးနဲ့လက်တွေ့ကိုက်ညီမှုရှိမရှိကိုရက်ကွက်နဲ့ကြေးရွာတွေမှာလက်တွေ့ဆန်းသက်တယ်လို့တင်နန်းနှီးပြဆရာတွေကပြောပါတယ်။တင်နန်းနှီးပြဆရာမှဒူရဲမှုမိမိအေကလူလူနဲ့ရဲတပ်ဖွဲ့ဆက်ဆံရေးမှာတိုးတက်မှုတွေရှိလာတယ်လို့ပြောပါတယ်
။ကျမတို့တွေကအပြုံးနဲ့ဆင်းလိုက်တဲ့အခါမှာတို့ရဲ့တုံ့ပြန်မှုချက်ချင်းကောင်းမှုနဲ့တုံ့ပြန်မှုကျမတို့ခံစားမိပါတယ်။
ပြည်ခဲ့တဲ့အချိန်ကာလတွေကအချိန်တွေအကြောင်းမျိုးမျိုးကြောင့်ရဲတပ်ဖွဲ့ရဲ့ပုံရိပ်ဟာကျဆင်းခဲ့ရတယ်လို့ဒူရဲမှုဒေါ်မိမိအေကပြောပါတယ်။တင်နန်းကာလတပတ်ကြာပြီးနောက်မှာလက်တွေ့အနေနဲ့ရက်ကော့ထဲကဒေသခံတွေရဲ့နေအိမ်တွေကိုသွားရောက်ပြီးစကားပြောဆိုဆက်ဆံရပါတယ်။အစာပိုင်းမှာစိုးရင်စိတ်တွေရှိတယ်လို့တင်နန်းနှိပြစရာရဲအုပ်မောင်မောင်အေကပြောပါတယ
်။ရဲတွေကသူတို့ရှိလာတယ်ဆိုရင်သူတို့မှာများဘာများဖြစ်လို့လဲပေါ့အဲ့လိုပိုင်းတွေတော့ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့တွေကသူတို့နဲ့တွေ့ကြုံစကားပြောပြီးရှင်းပြတဲ့အခါမှာသူတို့ကနားလည်သဘောပေါက်သွားတာပေါ့တက်ဝဲလည်းပရမမှာတော့ပြည်သူနဲ့စကားပြောဖို့အတွက်သူတို့မှာစိုးရိမ်မှုတွေရှိပါတယ
်ဒီတင်တဲ့တွေရဲ့ရည်မှန်းချက်ကဖြစ်ပေါ်နေတဲ့ပြဿနာတွေကိုပြည်သူနဲ့ရဲတပ်ဖွဲ့အပြန်အလှန်ချစ်ကဲမှုနဲ့ဖြေရှင်းဖို့ဖြစ်ပါတယ်ဒီရည်မှန်းချက်ကိုအပြည့်အဝအကောင့်ထဲမဖော်နိုင်သေးပေမဲ့ပြည်ခဲ့တဲ့ကြံကာလမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာပြည်သူတွေရဲ့ခင်မင်အားကိုးမှုကိုအတော်များများရခဲ့တယ်လို့ပြောပါတယ်ရဲဝန်ထမ်းတူအဖြစ်လင်းနေကြတာဝန်ထမ်းဆောင်ခဲ့တဲ့ရဲတပ်သားရဲထက်အောင်ကအရင်ကပြည်သူတွေနဲ့ဆက်ဆံတဲ့အခါမှာထိတ်လန့်တယ်လို့ခံစားမှုတွေရှိတယ်လို့ပြောပါတယ
်။အရင်တော့တော့နည်းနည်းကျွန်တော်စိတ်လို့ဖြစ်တယ်ဗျာ။ကျွန်တော်တော့ပြည်သူနဲ့ဆက်ဆံမှာနည်းနည်းထိတ်လန့်တယ်လို့ဖြစ်တယ်။အဲ့တော့ပြည်သူကလည်းကျွန်တော်တို့အဲ့လိုမျိုးစကားပြောတာဆိုတာနည်းနည်းလေးပဲဖြစ်တယ်။အခုနောက်ပိုင်းတော့အဲ့လိုမျိုးလေးပြည်သူကလည်းကျွန်တော်တို့နားလည်မှုတွေရလာလို့ကျွန်တော်ထင်တယ်ဗျာ
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ဝင်အရေးအတွက်ပြည်သူအချိုးစားမမျှတာပဲရဲတပ်ဖွဲ့အရေးအတွက်အလွန်နှဲပါလွန်းနေပါတယ်။ရဲတပ်ဖွဲ့ဝင်တူဟာပြင်းပြအနေနဲ့ပြည်သူ3000လောက်ကိုစောင့်ရှောက်ပေးနေရသလိုဖြစ်နေပြီးလက်ဟာမှုတွေရှိနေတာကြောင့်ရဲအင်အားတိုးချဲ့ဖို့လိုအပ်တယ်လို့ပြောကြပါဗျ။ဒါ့အပြင်နိုင်ငံတော်အတိုင်ပင်ခံဘက်ကဒေါ်အောင်ဆန်းစုကြည်ကရဲတပ်ဖွဲ့ဝင်တွေရဲ့လိုအပ်ချက်တွေခံစား권တွေကိုတိုးမြင့်ပေးမယ်လို့ပြောထားတဲ့အတွက်အားတက်မိတယ်လို့လည်းရဲအရာရှိတွေကပြောပါဗျ။နိုင်ငံရေးသမားတချို့နဲ့ဥပဒေပညာရှင်ရှင်းနေတချို့ကတော့ရဲတပ်ဖွဲ့ကို EU ကတင်နန်းပေးနေုံနဲ့မလုံလောက်ပဲဥပဒေပညာရက်နဲ့ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့လူအခွင့်အရေးကြီးညာစာတမ်းမှာသင်ခန်းစာတွေကိုပါပေးတင်တယ်လို့ပြောပါဗျ။လက်ရှိရဲဝန်ထမ်းတွေရနေတဲ့ရိတ်ခါလစာငွေနဲ့ကုန်စင်းလုံးကြီးမြင့်မှုဒဏ်ကိုမခံနိုင်တဲ့အခါမှာလက်ပေးလက်ယူကိစ္စတွေဟာရှိနေအောင်မှာဖြစ်ကြောင်းတရားရုံးချုပ်ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်
။နောက်ဥပဒေကိုနဲ့အရေးယူတဲ့အခါမှာလည်းပဲနီးလန်းတကျဖြစ်အောင်ကျင့်သုံးပေးဖို့လိုတယ်။မဟုတ်လို့ရှင်သစ်စင်ဘွားတင်တဲ့နေဘယ်လိုပဲပေးပေးရဲတပ်ဖွဲ့ကြီးတိုးတက်လာမှာမဟုတ်ဘူး။ဘာလို့ဆိုတော့သူတို့ရဲ့လောက်ခလစာနဲ့ကုန်တက်နေတဲ့ကုန်စင်းလုံးရဲ့ဒဏ်ကိုသူတို့မခံနိုင်တဲ့အခါကျတော့အကြမ်းဖက်လုပ်မှာပဲ။
ရန်ကုန်မြို့မှာတက်စီကားမောင်းနေတဲ့ဦးတက်ခိုင်ကအရင်ကရဲတပ်ဖွဲ့ဝင်တွေဆိုရင်ကြည့်မရတဲ့အခြေအနေအထိရှိခဲ့ပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းပြောင်းလဲလာတယ်လို့ပြောပါတယ
်ကျွန်တော်အရင်တော့ဆိုလို့ရှိရင်နည်းနည်းဟိုပေးရကန်းတာလေးတွေအစအဲ့ဒါလေးတွေရှိတယ်အခုကြတော့လဲအဲ့ဒါလေးတွေပေးရကန်းတာလေးတွေအစနည်းနည်းတိတ်ပြီးတော့မတွေ့တော့ဘူ
း88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကမန္တလေးသိန်းကသမရာဦးထင်ကျော်အစိုးရလက်ထက်မှာရဲတပ်ဖွဲ့ဝင်တွေရဲ့ပြောင်းလဲမှုတချို့ကိုတွေ့မြင်နေရပြီးမြေသိမ်းရာသိမ်းအမှုတွေအပါအဝင်ကျူးကျော်ကိစ္စတွေကင်တွယ်ပုံနဲ့ပတ်သက်ပြီးပြည်သူတွေရဲ့အမြင်ပြောင်းလဲမှုမရှိသေးဘူးလို့ပြောပါတယ်
။ရဲတပ်ဖွဲ့တွေကပူးပေါင်းလှုပ်ဆောင်မှုတွေကိုကြည့်ပြီးတော့ပြည်သူတွေကဒီကြံကာလမှာတော့ credit ပေးခဲ့တာရှိတယ်ပေါ့နော်။ဒါပေမဲ့အခုနောက်ပိုင်းဒီကျမတို့မြေသိမ်းရာသိမ်းကိစ္စတွေမှာပြီးတော့ကျူးကျော်တဲတွေကိုကျသိန်းတဲ့ကိစ္စတွေမှာတချို့နေရာတွေမှာပေါ့နော်ရဲတပ်ဖွဲ့တွေကတာမန်နဲ့ပို့ပြီးလွန်ခဲ့တဲ့လုဆောင်မှုတွေလုဆောင်နေတာတွေ့ရတဲ့အတွက်အဲ့ပေါ်မှာတော့အမြင်တွေကအခုချိန်ထိမကောင်းသေးတာတွေရှိတယ်ပေါ့နော
်နိုင်ငံရေးတက်ကြွလှရှားသူတချို့ကတော့တက်မတော်ကာကွယ်ဦးစီးချုပ်ကဖြည်းရဲဝင်းကြီးကိုတိုက်ရိုက်ရွေးချယ်ခံထားရတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲပြီးနိုင်ငံတော်သမ္မတလက်အောက်မှာဖြည်းရဲနဲ့ရဲဌာနကိုပြောင်းလဲထားတဲ့နယ်လို့ပြောကြပါတယ်ခင်ဗျာ